ကျောင်းသားနဲ့ NNE ကပညာရေးကွန်ရက်တို့တောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ဖို့အချက်တွေကတချို့အချက်တွေနဲ့ပတ်သက်လို့ပြည်သူတွေကြားမှာတွေးဟဖြစ်နေတာတွေရှိသလိုဘာသာရေးအရထင်မြင်မှားပြီးဝေဖန်ပြောဆိုနေတာတွေလည်းရှိနေပါတယ်။အဲလိုဝေဖန်နေတဲ့အချက်တွေထဲမှာအဓိကအချက်ကကျောင်းအမျိုးသားသတ်မှတ်ချက်ဆိုတဲ့မူလဥပဒေရဲ့ပုံမှန်6အခန်း34ကပြဋ္ဌာန်းချက်ဖြစ်ပါတယ်။မူလဥပဒေထဲမှာကျောင်းအမျိုးသား6မျိုးသတ်မှတ်ထားပြီးအဲဒီထဲမှာဖုံးတော်ကြီးတင်ပညာရေးကျောင်းတွေကိုလည်းဒီဥပဒေအရအကျုံးဝင်ဖို့ထည့်သွင်းလာပါတယ်။အဲ့ဒီအခါမှာအခြားဘာသာရေးအဖွဲ့အစည်းများမှဖွင့်လှစ်ထားသောပညာရေးကျောင်းများပါဒီဥပဒေနဲ့အကျုံးဝင်ရမယ်လို့ကျောင်းသားတွေနဲ့ NNE ကပညာရေးကွန်ရက်ကထွက်သွင်းလိုက်ပါတယ်။ဒီအချက်ကြောင့်ဘာသာကြားတွေရဲ့ဘာသာရေးကျောင်းတွေအသီးသီးပေါ်ပေါက်လာတော့မယ်ဆိုပြီးရေးသားပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်ဒီအချက်ကိုထည့်သွင်းလိုက်တဲ့ NNE ကပညာရေးကွန်ရက်ကဆီယမတ်ဒေါ်သူသူမာကိုမေးကြည့်တော့
မူလသူတို့ပြဋ္ဌာန်းထားတဲ့ဥပဒေအခန်း6ပုံမှန်34မှာကျောင်းမျိုးသားထဲမှာကာကြီးရဲ့နေစာမြင်ဆိုတော့ကိုးကျောင်းပေါ့နော်ကိုးကျောင်းမှာအမကညကိုထည့်လိုက်တာကို10ကျောင်းဖြစ်ပါအောင်လေအဲ့တော့ဘာလို့ဒီလိမ့်ချင်လဲဆိုတော့ဥပမာဖုံးတော်ကြီးတင်စင်ညာရေးကျောင်းတွေကိုကြတော့ခွင့်ပြုတယ်ဆိုရင်လက်တလုံးမှာလည်းတကယ်တမ်းကခရိယံကျောင်းတွေဆိုလည်းပညာရေးကျောင်းတွေထားပါဘာသာရေးတည်ဆံကျောင်းမှာမဟုတ်ဘူးနော်အဲ့ဒါဆိုသူတို့တွေဒီမှာတက်နေတဲ့ကလေးတွေကတော့ဥပဒေကအကာအကွယ်မပေးတော့ဘူးဆိုတော့ပညာသင်ယူဖို့အခွင့်အလမ်းတုံ့ပြန်တာအစိုးရကအတိအမှတ်ပြုမှုကမရှိတော့ဘူးလေကူမူဝါဒရခွင့်လမ်းမပေးထားဘူးဥပဒေရမကာဝယ်ဘူးဆိုလို့အကျဉ်းချုပ်ပြည့်နေတာတက်ပြန်မှာရှိရတယ်။အမတို့အခြေခံတဲ့ဒီမိုကရက်တစ်ဘယ်လို့လူမှုရေးတရားမျှတမှုရှိရမယ်လူခွင့်ရလေးစားလိုက်နာရမယ်ဆိုရင်ဒါဆိုရင်တခြားကျောင်းတွေကိုတော့အတိမတ်ပြည့်ဒီကျောင်းတွေကတော့ဘာလို့အတိမတ်မပြည့်ပါလဲလို့မင်းတို့ထောက်လာရင်ကလေးတွေကဘာလို့ပြင်ညာတင်ယူနိုင်တဲ့အခွင့်အလမ်းကိုပိတ်ပင်လိုက်တာလဲ။ခုနအမျိုးသားရေး issue ကိုဆက်ထုတ်ပြီးဘာသာရေးနဲ့ပြဿနာလာချတာလေအမေကအမားတို့ကခလေးတွေအားလုံးဓာန်သူပညာသင်ကြားခွင့်ကဘယ်ကျောင်းမှမဆိုရတဲ့နဲ့ဆိုတဲ့ issue တော့ပဲပြောတာအမားတို့ကဘာကမှမရမယ်ခွင့်ရကျောင်းမှမရမယ်အဲ့လိုမျိုးမဟုတ်ဘူးလေဘယ်ကျောင်းကိုတော့ခလေးတွေကပညာသင်ဖို့အခွင့်အလမ်းရှိလို့ရှိရမယ်အဲ့တော့ကျမတို့အဲ့ဒီအချက်နဲ့ညကိုထည့်တာဆိုတော့အခုအမားကျမတို့ဒီပညာရေးစနစ်ပေါ်ကြီးပါတော့လုပ်တဲ့ဥမာခွဲချန်တဲ့နေနေကျောင်းဆိုလို့ရှိရင်ဒါခရိယံတာဝနာဖွင့်လာတာပဲသူတို့ဆိုလို့ရှိရင်ကျောင်းသားတွေအများကြီးကိုကူညီနေတယ်မဲ့သူတို့ကျောင်းတွေကဒီ policy ရဲ့အောက်မှာမရှိဘူးဒီဥပဒေကသူတို့ကိုအတိမတ်မသိထားလို့ဆိုအဲ့ဒါဆိုဒါမတရားဘူးလေအမိန့်ဆုံးဥပမာကိုပြအဲ့မဲ့သူတို့အချင်းချင်းပညာရေးတွေပေးနိုင်တယ်သူတို့ကဘာသာရေးကိုသင်နေတာမဟုတ်ဘူးမျက်စိမမြင်တဲ့ကလေးတွေပဲသင်ချာရေးသင်ပေးတယ်ပိတ်ပန်နေသင်ပေးတယ်ပထုံရေးသင်ပေးတယ်ကမိုင်းနေသင်ပေးတယ်အင်္ဂလိပ်စာရေးသင်ပေးတယ် social science လူမှုရေးဘာသာရပ်တွေသင်ပေးတယ်နောက်တခြားလူမှုလုပ်ငန်းတွေသင်ပေးတယ်အဲ့တော့သူတို့ကလူတယောက်ဒီ society မှာလူတယောက်လူလုံးလူပြည်ပြည်တတ်တတ်နဲ့လူ့ဖွဲ့ပြီးတဲ့မှာဝင်ရောက်ပြီးတော့ဟိုစားဖလုံနိုင်ဖို့ပေါ့နော်ဒီ society ကိုစားဖလုံနိုင်ဖို့အတွက်ဒီပညာရေးကျောင်းတွေကလှုပ်ပေးနေတာလေတိုင်းပြည်ကိုပံ့ပိုးပေးနေတာလေအဲ့တော့အမားတို့ကတော့ဥပဒေအရမျှတမှုရှိရမယ်လူတူးချင်းနဲ့လူ့ဖွဲ့ကြီးရဲ့စံတန်မိုးကိုလေးစားလိုက်နာတဲ့ဥပဒေဖော်ညွှန်းချက်တော့ဖြစ်ရမှာပဲလေဒီရဲ့တော့အဲ့တော့အဲ့ဒီပေါ်မှာအမတို့အခြေတည်တာကိုခန္ဓာမိရတိုင်ဆွဲတာလေးချက်ကိုတိုင်ဆွဲတယ်လေလူပုံသိက္ခာလူခွင့်ရလူငွေတရားမျှတမှုနဲ့လွတ်လပ်ခွင့်ပေါ့နော်ဆိုတော့အမတို့ကအဲ့ဒီ values အောက်မှာဉာဏ်ရည်စနစ်တရားကိုအမတို့ပေါ်ဆောင်ကြတာဟုတ်အဲ့တော့အမတို့ကဘာလို့ဒီလိုမှမမြင်နိုင်တဲ့ဟာကိုအမတို့ကပေါ်ထုတ်တယ်မြင်နိုင်တဲ့ဒီလိုတူရှိလေလိုက်ချတယ်အဲ့မြင်နိုင်တဲ့ဒီအလုံးမင်းတက်တာရသွားဖို့အမတို့လုပ်လုပ်ပြီးရဆိုတော့အမတို့အဲ့ဒီ2လောက်ကလုပ်တာ
ဘာသာရေးတက်တက်တင်ပေးတဲ့ကျောင်းတွေအနေနဲ့ဒီဥပဒေနဲ့အကျုံးမဝင်တဲ့အကျောင်းကိုလည်းဒီမိုကရေစီပညာရေးဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဘာကသာများအဖွဲ့ချုပ်တွဲဘက်အတွင်မှုကိုမင်းသွေးတစ်ကရှင်းပြပါတယ်
။ကျွန်တော်ဒီလွတ်တော်ကိုတင်မှုရေးဆွဲလိုက်တဲ့ဥရီမူကျန်မှာကျတော့အခန်း7မှာကျောင်းမျိုးစားဆိုအခန်းထဲမှာကျွန်တော်တခုထက်ထဲတာတခြားဘာသာဒီဘာသာရေးကျောင်းမဟုတ်တဲ့ပညာရေးကိုတင်တဲ့ကျောင်းတွေကဒီဥရီအကျုံးဝင်နေပေါ့။ကျွန်တော်ဆိုလိုချင်တာဘာသာရေးကိုအခြေပြုပြီးတင်တဲ့ကျောင်းမဟုတ်ဘဲနဲ့ကျောင်းပညာရေးကိုသင်တဲ့ကျောင်းတွေကျွန်တော်တို့ဗုဒ္ဓဘာသာဆိုလို့ရှိရင်ဖုန်းတော်ကြီးသင်ပညာရေးကျောင်းပါမယ်။ဟိုခရိယံကျောင်းတွေမှာဆိုလို့ရှိရင်ပညာရေးကိုပဲဒီပညာဌာနအနေနဲ့သင်တဲ့ကျောင်းတွေကိုဆိုလို့ရတယ်။အကယ်၍ဘာသာရေးကိုသင်မယ်ဆိုရင်ဒီဥပဒေနဲ့အကျုံးမဝင်ဘူး။အဲတော့ပုံမှန်68ကမှာကျတော့ဘာသာရေးကိုအခြေပြုပြီးသင်တဲ့ကျောင်းတွေကဒီဥပဒေနဲ့မသက်ဆိုင်ဘူးအကျုံးမဝင်ဆိုတော့ကျွန်တော်တိတိကျကျပြဋ္ဌာန်းထားတယ်။အဲ့တော့အခုမြို့ရပြည်တွေစိုးရိမ်ပူပန်နေတဲ့ကိစ္စတွေကဖြစ်လာမှာမဟုတ်ပါဘူး။တခြားဘာသာကျောင်းတွေမှာပညာရေးကိုသင်တဲ့ကျောင်းပဲအကျုံးဝင်တာဖြစ်တယ်။ဘာသာရေးကိုသင်တဲ့ကျောင်းဒီဥတွေအရလုံးဝအကျုံးမဝင်ပါဘူး
။တွေးရဖြစ်နေတဲ့နောက်ချက်ကတော့မိခင်ဘာသာအခြေပြုသင်ကြားရေးစနစ်ကိစ္စပါ။ဒီကိစ္စနဲ့ပတ်သက်လို့တချို့ကကျောင်းသားတွေအနေနဲ့တိုင်းရင်းသားဘာသာစကားတစ်ခုခုကိုအပိုဆောင်သင်ရတော့မယ်လို့ယူဆနေကြသလိုတချို့ကလည်းမြန်မာစာမြန်မာစကားမတွင်ကျဲတော့မှာနိုင်ငံတကာသုံးအင်္ဂလိပ်စာအင်္ဂလိပ်စကားမတတ်တော့မှာကိုစိုးရိမ်နေတာတွေ့ရပါတယ်။ဒီချက်နဲ့ပတ်သက်လို့ဒေါ်သူသူမာကအခုလိုရှင်းပြပါတယ်
။အ မတို့နိုင်ငံမှာအလားတူ135မျိုးရှိတယ်လို့ပြောထားတာပေါ့နော်။ဒါပေမဲ့ဒီအိန္ဒိယဆိုလို့ရှိရင်190ကျော်ရှိတယ်။အမတို့ဒီမှာဒီ language policy မရှိဘူး။ဘာသာစကားမူဝါဒပေါ့။အော်သူတို့အိန္ဒိယမှာသူတို့ကလည်းဒီပြဿနာကိုဖြေရှင်းဖို့ language policy ထားပြီးလို့သူတို့ကဆိုရုံးသုံးဘာသာစကားအလို့ဆိုအိန္ဒိယမှာ16မျိုးအောင်ရှိတယ်။ official language ဆိုလို့ရှိရင်အမတို့မှာရုံးသုံးဘာသာစကား official language တမန်မှာဖြစ်တယ်။ဒါပေမဲ့တကယ်တမ်းတိုင်းပြည်ကတော့ diverse ဖြစ်တယ်လေ။အဲ့တော့အမတို့ကလူမျိုးကြီးဝါဒလွှမ်းမိုးထားတာဖြစ်တယ်။အဲ့ဒါပြည်ပခောက်ဥတည်တာပါဘောနော်။နောက်တစ်ခုကတိုင်းသားတွေရပိုင်နေဆုံးရှုံးတာပါဘောနော်။ဘာသာစကားဆိုဆုံးရှုံးသွားတဲ့အရာတွေ။နောက်တစ်ခုကသင်ကြားရေးမှာလည်းခက်ခဲဖြစ်တယ်လေ။သူနားလေတဲ့စကားနဲ့သူစပြီးတော့သင်ကြားခွင့်မရတဲ့အတွက်ဥမာသင်ရင်လိုပြောတဲ့ကလေးကသူကဗမာလိုပဲနားတင်တာစီ။အခုမှဗမာလိုပြောနေတယ်တကယ်လို့ကလေးကသင်ရင်လိုပဲနားလည်ဘယ်လိုလုပ်မလဲ။အဲ့တော့ကလေးကပထမအဦးဆုံးကျောင်းဝင်တဲ့နှစ်တည်းမှာသူရင်းနှီးလာတာသူ့အိမ်ကပြောတဲ့စကားပဲလေ။သူရတင်ရင်လိုပြောရင်သူတင်ရင်လိုပဲနားလဲတာပေါ့နော်မွန်လိုပြောရင်သူမွန်လိုပဲနားလဲဒါပေမဲ့ပြည်ညာရေးပေါ်လစီအကြတော့စာတင်တဲ့အခါဘာလို့မှန်တိုင်းပြုပြီးတင်ကြမလဲဆိုတော့မတော်ဗမာစကားနဲ့ပဲပြောတယ်လေအဲ့တော့သူကဗမာစကားသူမတတ်ဘူးလေသူဗမာစကားမတတ်တဲ့အတွက်သူတင်ကြရေးကဒုက္ခဖြစ်သွားတဲ့အတွက်အမတို့ဒီခုန drop out လို့ပြောတယ်ဒီကျောင်းထွက်နှုန်းကအားမြင့်တာအဲ့ဒီဒေတာတွေပါလေဒီအမသူငယ်တဲ့အဲ့ဆိုလို့ရှိရင် enrollment ပေါ့နော်ကျောင်းအပ်တဲ့ညာဒီမှာတော့ရွာလုံးကြီးပါလာအပ်သွားတာပေါ့နော်ဒါပေမဲ့တကယ်တမ်းမူလာတန်းပြီးဆုံးလားဆိုတော့မပြီးဆုံးgrade 1 2ဆိုလို့ရှိရင်ကလေးကကြောင်းမှမရှိတော့ဘူး။သူနားမှမလဲတာပထမတစ်ချက်က။သူ့အတွက်အခက်အခဲရှိတယ်လေ။သူမွေးကလေးကပြောတဲ့စကားကကိုင်ငင်လေ။ဒါပေမဲ့အသက်5နှစ်မှကြောင်းတက်တဲ့အချိန်ကျတော့သူကဗမာလိုတင်တာလေ။ဟာစာအုပ်တွေကလည်းဗမာလိုပြထားတယ်။ပြောပြီးသုံးတဲ့စကားကလည်းဗမာလိုသုံးတာလေ။အဲ့ဘလို့မှကလေးကစင်ကြားရေးမှာဘလို့မှအမိမလိုက်နိုင်ဗမာစကားတက်တဲ့တက်ကလေးနဲ့လေ။အဲ့တော့အဲ့မှာဆုံးဆုံးတော့အဲ့ဒီတစ်ခုပြုလာ။နောက်တစ်ခုကကျတော့တိုင်းသားတွေရပိုင်ခွင့်ခေါ်မလား။ကိုပိုင်ပေါ့နော်ဒီရပိုင်ခွင့်ရမယ်ဆုံးထုတ်နေဘာလို့ဗမာတွေကမွေးကလေးကကိုယ့်ရဲ့အခွင့်အရေးရတယ်နိပေါ်လစီကလည်းဗမာရောပဲတာပြီးသားတယ်ဆိုတော့အမတို့ကအဲ့ဒါကသူတို့မှဆုံးဖြတ်မှုကိုစဉ်းစားနေဖြစ်တာပေါ့အဲ့ဒါကြောင့်အမတို့ကသုံးဘာသာတင်မူဝါဒကိုအမတို့ကတော့အကျံပေးတာမိခင်ဘာသာစကားနိုင်ငံသုံးဘာသာစကားဆိုမိခင် language ပေါ့အဲ့ဒါကိုတော့လွှမ်းမိုးဘာသာစကားပေါ့ဒီနိုင်ငံမှာလွှမ်းမိုးထားတာကအမသာဆိုတော့ဗမာစကားကမိခင် language ဖြစ်လာတာပေါ့နိုင်ငံတကာသုံးဘာသာစကားအင်္ဂလိပ်စာပေါ့အဲ့တူကသူ့ဘာသာဒီ China ပေါ်တာနဲ့ကတ်နေတဲ့လူကသူ့ဘာသာဒီဥစ္စာဖြစ်ချက်ကြီးတင်ရင်လည်းသူ့ရဲ့ဘာသာစကားအဲ့ဒီမှာမျိုးမျိုးတင်နေနဲ့တင်နေအဲ့ဒါရဲ့အကြောင်းရဲ့လုပ်ပိုင်းရဲ့အောက်မှာလည်းအမတို့က school policy ကိုလွတ်လပ်ပြခံနိုင်ရတယ်ပြီးတင်တယ်လို့ပြောထားတော့ဒါရဲ့အမတို့အများကြီးပြောရမှာပေါ့နော
်ကိုမင်းသွေးတစ်ကလည်းအခုလိုပြောပြပါတယ်
မိခင်ဘာသာစကားအခြေပြုတင်ကြရေးဆိုတဲ့အချက်ပါပေါ့အဲ့ဒီအချက်ကပမာရှမ်းဘာသာစကားလိုက်တင်ရမယ်လို့အဲ့လိုမျိုးမဆိုလို့လေကကျွန်တော်တို့ပြောချင်တာပင်ညာတင်ကြတဲ့ကလေးရဲ့နားလေတဲ့ဘာသာစကားမိခင်ဘာသာစကားဆိုတာအိမ်မှာသူတို့မွေးတဲ့ပြောလာတဲ့ဘာသာစကားပေါ့ဆိုကျွန်တော်နိုင်ငံမှာဒီတိုင်းနာက135မျိုးရှိတယ်နောက်ပြီးတော့ရန်ကုန်နဲ့အစမ်းနီးတဲ့ဒေသတွေမှာတော့မှဘာသာစကားနားမနေသေးဘူးရှိပေါ့အဲ့တော့ကျွန်တော်ဒီဘာသာစကားကိုမီဒီယံဂျာဂန်ဘာသာစကားအနေနဲ့ကျွန်တော်တနိုင်ငံလုံးကသင်ယူမှုပေါင်းချထားတဲ့ဒီသင်ယူမှုပေါင်းကမှသူ့ရဲ့မိခင်ဘာသာစကားနဲ့သင်ကြားရေးပြောတာအဲဒါကြောင့်ကလေးကမူလာတန်းမှာ60ရာခိုင်နှုန်းမိခင်ဘာသာစကားအသုံးပြုပြီးတင်ကြမယ်အလေတန်းမှာကျတော့40ရာခိုင်နှုန်းတင်ကြမယ်အထက်တန်းနဲ့တက္ကသိုလ်မှာကျတော့ဒါဒီမှာပါတော့ပဲနဲ့ညုံသုံးဘာသာစကားဖြစ်တဲ့မြန်မာဘာသာစကားနဲ့နိုင်ငံတကာသုံးဘာသာစကားဖြစ်တဲ့အင်္ဂလိပ်ဘာသာစကားပေါ့အထက်တန်းနဲ့တက္ကသိုလ်မှာအဲ့နှစ်ခုပဲတင်တော့မယ်ဆိုတော့ဒါတင်ကြရေးစနစ်ထဲမှာမှဒီလိုပုံစံနဲ့တင်တာကကလေးတွေအတွက်နားလည်မှုအလွယ်ဆုံးဘာသာစကားဖြစ်နေတဲ့အတွက်ပါ
အချုပ်အားဖြင့်ပြောရရင်ကျောင်းသားနဲ့ NNE ရာပညာရေးကွန်ရက်ကတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးဥပဒေကြောင့်ဘာသာကြားတွေရဲ့ဘာသာရေးသင်ကျောင်းတွေပေါ်ပေါက်လာမှာမဟုတ်သလိုနိုင်ငံသားအလုံးအတွက်ကိုယ်မွေးရပါဘာသာစကားတွေနဲ့ဝိဇာသိပ္ပံဘဲပညာကိုမဆိုလွယ်လွယ်ကူကူနားလည်သင်ယူဝင်ရပြီးတကယ်ပညာတတ်တွေဖြစ်လာအောင်ဆောင်ရွက်တာလို့ပြောကြပါတယ်ခင်ဗျာ